ထိုင်းနိုင်ငံမှာစီမံခန့်ဘီယင်စနစ်ပြန်လည်ပြင်ဆင်ရေးကျောင်းသားဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေချိန်မှာပဲမဏိပုတုံနေကအစိုးရအဖွဲ့ဝင်အသစ်6ဦးထိုင်းဘီယင်ရှေ့မောင်မှာကျန်းတစ္ဆာချိန်ဆခဲ့ကြပါတယ်။ဘီယင်မဟာဝဇီရလွန်ခေါင်ကနိုင်ငံတွင်ရင်းချင်းရင်းနဲ့တရားဥပဒေစိုးမိုးရှိဖို့ပြောပေမဲ့ဆန္ဒပြပွဲတွေနဲ့မတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေအကြောင်းပြောကြတာမရှိပါဘူး။ပြီးခဲ့တဲ့လတည်းအနာရပါတီအတွင်အငင်းပွားမှုတွေကြောင့်အစိုးရအဖွဲ့ဝင်6ဦးယာရီကနှုတ်ထွက်သွားခဲ့တာပါ။ထိုင်းဘီယင်မဟာဝဇီရလွန်ခေါင်ကဖခင်ရိုက်ရာဆက်ခံပြီးနန်းတက်ခဲ့တဲ့2016ခုနှစ်နောက်ပိုင်းကလေးကဆိုရပေါ်သဘောထားကွဲကန့်ကွက်မှုတွေတဖြည်းဖြည်းချင်းပေါ်ပေါက်လာနေတာဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းထိုင်းနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်နဲ့အစိုးရကိုဝေဖန်တာတွေနဲ့ပတ်သက်တဲ့လူကြုံရေးဥပဒေအများအပြားကိုလည်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမှာ Less Majesty လို့ခေါ်တဲ့တော်ဝင်မိသားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေကိုချိုးဖောက်ပြီးတော်ဝင်မိသားစုတွေကိုထိပါပြောဆိုရင်2015နှစ်အထိကြာခံရနိုင်ပါတယ်။ဒီကုချိန်ထိတပြည့်မှုနဲ့အရေးယူခံရတဲ့ကြောင်းသားတယောက်မှမရှိသေးပေမဲ့နှစ်ဦးကိုတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့နိုင်ငံတော်သစ္စာဖောက်ပြမှုတွေနဲ့စွဲချက်တင်ထားပါရယ်ခင်ဗျ။